ကရင်နယ်ကြားဆောင် BGF တပ်တွေလက်ထက်မှာတောင်းတင်နေကြတဲ့နိုင်ငံသားထောင်내ချီကိုထိုင်းနိုင်ငံကတဆင့်နေရပြန်ပို့ပေးဖို့မြန်မာတရုတ်နိုင်ငံတို့နဲ့သဘောတူလိုက်တယ်လို့ထိုင်းအစိုးရကပြောကြားလိုက်ပါတယ်။နိုင်ငံဖြတ်ကျော်ရာဇဝတ်မှုတပ်ဖြတ်ရေးအစီအစဉ်တသိဒေသအဖြစ်နဲ့မြောက်ရီမြို့တဲကလောင်ကစားလုပ်ငန်းတွေအွန်လိုင်းငွေလင်ကိုင်းတွေကနေကဲတင်ထားတဲ့တရုတ်နိုင်ငံသား9000ကိုတနေ့ကို1000လုံးနဲ့ရှိတဲ့မှာကစပြီးတော့နေရပြန်ပို့ရေးအစီအစဉ်စတင်မယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနီကွန်ဒက်ချ်ပါလာကူရာကဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မှာသတင်းတော်တွေကိုပြောလိုက်ပါတယ်။တရုတ်ပြည်သူ့လုံခြုံရေးလက်ထောက်ဝန်ကြီးနဲ့မြန်မာပြည်ထောင်ဒုတိယဝန်ကြီးဦးအောင်ကျော်ကျော်တို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးမာရစ်ဆန်ဂျာပွန်ဆာတို့ဒီကနေ့တွေ့ဆုံအပြီးမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းနယ်စပ်မြန်မာနိုင်ငံအတွင်းအွန်လိုင်းငွေကြေးလိမ်လည်ခိုင်းနေမှုလို့ပေါ်လာပြီးထောင်နဲ့ချီတဲ့နိုင်ငံသားတွေကိုလစာကောင်းကောင်းပေးမယ်ဆိုတဲ့မလုံးနဲ့ပြားရောင်ခေါ်ဆောင်ခဲ့ပါတယ်။တချို့ဟာတစားကန်တပွဲထင်းထင်းခံခဲ့ရပြီးသူတို့ဆန္ဒမပါဘဲအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုအာရမခိုင်းစေခံနေကြရတယ်လို့ပြောပါတယ်တရုတ်နဲ့ထိုင်းနိုင်ငံတို့ရဲ့ဖိအားပေးမှုတွေကြောင့်မြဝတီရှိကုတ်ကိုအနီးဝန်းကျင်မှာရှိတဲ့ငွေလိမ်ကိုင်းတွေရဲ့အဆောက်အုံတွေကိုကရင် BGF တပ်တွေကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်နိုင်ငံပေါင်း30နီးပါးကအလုလုနေသူ9000ကျော်ကိုကယ်ထုတ်ထားပါတယ်အဲ့ဒီထက်မှာတရုတ်နိုင်ငံသား9000နီးပါးပါဝင်တယ်လို့ထိုင်းမီဒီယာတွေမှာဖော်ပြကြပါတယ်ပြီးခဲ့တဲ့သတင်းဘက်ကဆက်လို့မြန်မာဘက်ကတရုတ်နိုင်ငံသားယာနဲ့ချီကိုထိုင်းနိုင်ငံဘက်ကိုပို့ဆောင်ခဲ့ပါတယ်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံဆိုရတို့အစီအစဉ်နဲ့တရုတ်နိုင်ငံသား600တက်မင်းကိုလည်းမဲဆောက်နိုင်ငံတကာလက်စစ်ကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့ပြီးဖြစ်ပါတယ်ဖေဖော်ဝါရီ28ရက်ကြာသပတေးနေ့ကလည်းအင်ဒိုနီးရှား100နီးပါးကိုထိုင်းကတဆင့်ပြန်ပို့ပေးခဲ့ပါတယ်မြန်မာနိုင်ငံကအွန်လိုင်းငွေလင်ကိုင်းတွေမှာအလုပ်လုပ်နေကြသူ3,200လောက်ရှိနေကြောင်းကုလသမဂ္ဂကခန့်မှန်းထားပြီးအများစုဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ